Hermes.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဩဂုတ်လ9ရက်တောက်ကြနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဖိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်နှาศင်နိုင်ပါပြီရှင်။ဒီညနေခင်းအတွက်အစီအစဉ်မှုကကျမစုမမရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းမလိုက်ပါ။ဒီညနေမှာထူးခြားတဲ့သတင်းတွေကတော့တနက်ကန်ဆာမှုထိန်းချုပ်မဲ့ဥပဒေမူကြမ်းကိုအထက်လွှတ်တော်ကအတည်ပြုပေးဖို့အမေရိကန်မြို့တော်ဝန်တွေကတောင်းဆိုပါတယ်။အမေရိကန်မှာအဖမ်းခံခဲ့ရတဲ့ရွှေပြောင်းအလုပ်သမား900နီးပါးကအထက်ဝက်နီးပါးကိုပြန်လုပေးလိုက်ပါပြီ။မွန်ပြည်နယ်အတွက်မိုးတဲရေကြီးမှုတွေကြောင့်အ ਨੇ ဆုံးလူ73ဦးသေဆုံးသွားပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုရနိုင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆင်ရမယ်ထိတ်တဲရောက်သတင်းတွေမှာတော့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီရဲ့အစီရင်ခံစာကိုတော့ဒီကနေ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာမဲခွဲအတည်ပြုလိုက်ပါပြီးနောက်တစ်ဆင့်အနေနဲ့သူတို့ဘာများဆက်လုပ်သွားမလဲဆိုတာကိုကော်မတီရဲ့ပူးပေါင်းဥက္ကဋ္ဌကပြောဆိုလိုက်ပါတယ
်လွှတ်တော်ကိုယ်စားလှယ်ကြီးများရဲ့အကြံပြုချက်ပြားအပေါ်မှာတော့တေချာစွာမှတ်သားနိုင်ယူထားပြီးရှေ့လုပ်ငန်းစဉ်ဖြစ်တဲ့ဥပဒေကြမ်းရေးဆဲခြင်းတွင်ထည့်သွင်း
ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်ပြီးတော့ဒီရခိုင်ပြည်နယ်ရသေးတောင်ကျေးရွာကအုတ်ချုပ်ရည်မှုတူဦးရဲ့အိမ်မှာစိတ်ကြွစေးတွေနဲ့ဆစ်လက်နက်ပစ္စည်းတွေတင်စီရမိကြောင်းတက်မတော်ရဲ့သတင်းထုတ်ပြန်ချက်နဲ့အတူရှမ်းပြည်နယ်တာရဲမြင့်နယ်ထဲမှာတော့အစိုးရတက်မတော်နဲ့ရှမ်းပြည်တောင်ပိုင်းဒီမြောက်ပိုင်းက SSA တို့ကြားမှာဒီရပိုင်းတွေတွင်တိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ဒေသခံများနဲ့ချီပြီးနေအိမ်ကနေထွက်ပြေးတိမ်းရှောင်နေကြရတဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့တောက်ကြညက်နေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။အမေရိကန်အထက်လွှတ်တော်အမတ်တွေအနေနဲ့တနက်ကန်ဆောင်ဝင်ထိချုပ်ရင်းနဲ့ဆိုင်တဲ့ဥပဒေကြမ်းကိုအတည်ပြုနိုင်ရေးနေရာတည်လွှတ်တော်ရနာကျင်ကနေပြန်လာပြီးမဲပေးကြဖို့နိုင်ငံတော်ကမြို့တော်ဝန်200ကတောင်းဆိုလိုက်ပါတယ်။ Texas နဲ့ Ohio ပြည်နယ်တွေမှာပြီးခဲ့တဲ့သတင်းပတ်ကွန်ပိုင်းတို့ကဖြစ်သွားခဲ့တဲ့ပြစ်ခတ်မှုကြောင့်လူ32ဦးသေဆုံးပြီးသွားတဲ့နောက်မှာမြို့တော်ဝန်တွေကအခုလိုတောင်းဆိုလိုက်တာပါ။အောက်လွှတ်တော်ကဖေဖော်ဝါရီလမှာအတည်ပြုပေးခဲ့ပြီးဖြစ်တဲ့အဲ့ဒီဥပဒေမူကြမ်းကိုအထက်လွှတ်တော်အနေနဲ့လည်းအများဆုံးအတည်ပြုပေးဖို့ Republican လူများစုခေါင်းဆောင် Mitch McConnell နဲ့ Democrat ခေါင်းဆောင် Chuck Schumer တို့နှစ်ဦးကို214မြို့ကမြို့တော်ဝန်တွေကပါဝင်တဲ့အဖွဲ့ကတောင်းဆိုလိုက်တာပါ။အဲ့ဒီဥပဒေမူကြမ်းအရတနက်ဝယ်လိုသူတွေရဲ့နောက်ကျောင်းရာဇဝင်ကိုစစ်ဆေးရမှာဖြစ်တဲ့အပြင်ဝယ်မဲ့သူရဲ့ကိုယ်ရေးရာဇဝင်မှာမတင်ကားစရာအကြောင်းအရာတွေ့ရှိခဲ့ရင်စောင့်ဆိုင်းရမယ့်ရက်ကိုအရင်က9ရက်တတ်မှတ်ထားရက10ရက်အထိတက်တန်းတိုးသွားဖို့အဆိုပြုထားတာပါ။ဒီမိုကရက်လူနည်းစုခေါင်းဆောင် Chuck Schumer ကအဲ့ဒီဥပဒေမူကြမ်းကိုအတည်ပြုပေးဖို့တောင်းဆိုပေမဲ့လူများစုခေါင်းဆောင် Mitch McConnell ကဒီမူကြမ်းကိုမနစ်သက်တဲ့အတွက်အတည်ပြုပေးဖို့ညှင်းနေပါတယ်။2019ခုနှစ်အတွင်းမှာလည်းအမေရိကန်ပြည်ထောင်စုအတွင်းလူတွေအစုလိုက်ပြုံလိုက်ပြစ်ခတ်တပ်ဖြတ်မှု250ကျော်ရှိသွားပြီဖြစ်ကြောင်းမြို့တော်ဝန်တွေရဲ့စာတမ်းမှာဖော်ပြထားပါတယ်။အခုနောက်ဆုံးဖြစ်သွားခဲ့တဲ့ Texas ပြည်နယ် El Paso မြို့နယ် Ohio ပြည်နယ် Dayton မြို့တို့ကပြစ်ခတ်မှုတွေဟာအဲ့ဒီတင်နာကန်ဆောင်ဝင်းကိုထိန်းချုပ်တဲ့ဥပဒေလိုအပ်နေတယ်ဆိုတာကိုပြသနေခြင်းဖြစ်ကြောင်းလည်းမြို့တော်ဝန်တွေရဲ့စာတမ်းမှာဖော်ပြထားပါတယ်။
အမေရိကန်ပြည်ထောင်စု Mrs. PP နယ်ကအစားအစာစီတဘူးဆက်ယုံဒီမှာလုတ်ခိုင်နေတဲ့တရားဝင်အထောက်အထားမရှိတဲ့ရွှေပြောင်းဝယ်ရောက်သူ680ကိုအမေရိကန်ရဲနဲ့လူမှုကြီးကြပ်ရေး IC တာဝန်ရှိသူတွေဗုဒ္ဓနေ့ကဖမ်းဆီးပြီးနောက်တရက်မှာပဲသူတို့တဲကတစ်ဝက်လောက်ကိုလူသားချင်းစာနာထောက်ထားပြီးတော့ပြန်လွတ်ပေးလိုက်ပါတယ်။ပြန်လွတ်လာသူတချို့ကတော့လူမှုကြီးကြပ်ရေးတရားရုံးမှာလာရောက်ထွက်ဆိုကြရမှာပါ။ပန်းခံခဲ့ရတဲ့ရွှေပြောင်းဝင်ရောက်သူအလုံးဟာလက်တင်အမေရိကနိုင်ငံတွေကလာရောက်သူတွေဖြစ်ကြပါတယ်။တခြားရွှေပြောင်းဝင်ရောက်သူတွေကိုတော့လူဝီဇီယားနာနဲ့မစ္စစ်ပီပီနဲ့ထိန်းသိမ်းစခန်းတွေကိုရွှေပြောင်းထားတယ်လို့ ICE တာဝန်ရှိသူတွေကပြောပါတယ်။တရားရုံးကြားနာရက်ကိုစောင့်ဆိုင်းနေကြတဲ့တချို့ရွှေပြောင်းဝင်ရောက်သူတွေကိုတော့သူတို့ရဲ့တော်လာမှုကိုရဲကစောင့်ကြည့်လို့ရတဲ့ခြေချင်းတွေတက်ဆင်ထားပါတယ်။ကုမ္ပဏီ၅ခုကပိုင်ဆိုင်တဲ့မြို့ကြီး၆မြို့ကကျသားစီတဘူးဆက်ယုံကိုရဲနဲ့လူမှုကြီးကြပ်ရေးကဝင်ပြီးတော့စီးနင်းခဲ့တာဖြစ်ပါတယ်။ဗုဒ္ဓနေ့ကဝင်ရောက်စီးနင်းဖမ်းဆီးခဲ့တဲ့ဖြစ်ရက်တွေနဲ့ပတ်သက်ပြီးတော့အဲ့ဒီကုမ္ပဏီဘက်ကတော့တခုမှအဲ့ဒီကုမ္ပဏီတခုဘက်ကမှတော့ပြောမှတ်ချက်ပြီးပြောဆိုတာတော့မရှိသေးပါဘူးခင်ဗျာ
။အမေရိကန်ပြည်ထောင်စုရဲ့ထောက်လှမ်းရေးဌာနအတွင်းတာဝန်ရှိသူတွေကိုသမ္မတထရန်ကထုတ်ပြစ်နေပါတယ်။အမျိုးသားထောက်လှမ်းရေးဌာနညွှန်ကြားမှုချုပ်ယုံရဲ့လက်ထောက်အကြီးအကဲဆူဂေါ်ဒွန်ကယာရုကနှုတ်ထက်စွာတင်သွင်းတာကိုသမရထွန်ကကြာတာပရင်းနေမှာလက်ခံလိုက်ပါတယ်။ဒါဟာမြို့သားထောက်လှမ်းရေးဌာနညွှန်ကြားမှုချုပ်ယုံရဲ့ အကြည့်အကဲတန်ကုတ်ဆရာတို့ကနှုတ်ထွက်ဖို့သတင်းနှစ်ပတ်အလိုမှာလက်ထောက်အကြည့်အကဲကပါနှုတ်ထွက်စာတင်လိုက်တာဖြစ်ပါတယ်။စုကော်ရုံရဲ့နှုတ်ထွက်စာကိုလက်ခံပြီးတနအီမပြည့်ခင်မှာပဲအငိမ့်စားရေတာဗိုလ်ချုပ်ကြီးလက်ဖြင့်လက်ရှိမှာမြို့သားအကြမ်းဖက်မှုတိုက်ဖျက်ရေးဌာနရဲ့ညွှန်ကြားရေးမှူးအဖြစ်တာဝန်ထမ်းဆောင်နေသူလည်းဖြစ်တဲ့ဂျိုးဆက်မက်ကွာယာကိုမြို့သားထောက်လှမ်းရေးဌာနညွှန်ကြားရေးမှူးချုပ်ယုံယာယီညွှန်ကြားရေးမှူးအဖြစ်ခန့်အပ်လိုက်ကြောင်းတမန်တော်ကတွစ်တာလူမှုကွန်ရက်ကတင်ပြညာခဲ့ပါတယ်။ဂျိုးဆက်မက်ကွာယာဟာလက်ရှိညွှန်ကြားရေးမှူးတန်ကုတ်အနားယူတဲ့အခုလ15ရက်နေ့မှာပဲသူ့တာဝန်တွေကိုစတင်ထားဆောင်မှာဖြစ်ပါတယ်။ဒန်ကုတ်ချက်နေရာမှာယာယီညွှန်ကြားရေးမှူးတူခန့်သွားမယ်လို့သမရထွန်းကမကြသေးခင်တုန်းကပဲ Twitter လူမှုကွန်ရက်ကရေးသားလိုက်တာကြောင့်ထောက်လိုင်းအတိုင်းဝိုင်းမှာနှစ်ပေါင်း30လောက်တာဝန်ထမ်းဆောင်ခဲ့တဲ့ဝိုင်းပုတ်ကိုသူဖြစ်သူစုကော်ဒွန်ကိုလည်းအလုတ်ကထုတ်ပြတော်မယ်ဆိုတဲ့ပြောဆိုမှုတွေထွက်ပေါ်ခဲ့ပါတယ
်။ဆိုမာလီနိုင်ငံမှာမကြသေးခင်ကမိုဂါဒီရှုမြို့တော်ဝန်ကြီးဆုံးတဲ့အထိဖြစ်သွားခဲ့တဲ့ဘုံခွဲတိုက်ခိုက်ခဲ့သူဟာမျိုးသမီးတေကံဘုံခွဲသူဖြစ်တယ်လို့ဆိုမာလီဆိုရကပြောလိုက်ပါတယ်။အဲ့ဒီမျိုးသမီးဟာမတန်ဆွမ်းသူမျိုးသမီးတူဖြစ်ပြီးတော့နောက်မျိုးသမီးတူကအကူအညီပေးခဲ့တာဖြစ်ပါတယ်။အဲ့ဒီမျိုးသမီးနှစ်ဦးစလုံးဟာမိုဂါဒီရှုမြို့အစိုးရအတွက်အလုပ်လုပ်ပေးနေကြတဲ့သူတွေဖြစ်ကြောင်းဒါပေမဲ့သူတို့ရဲ့နောက်ကျောင်းရာဇဝင်ကိုတေချာဆွဆွေးခြင်းမရှိဘဲခန့်ထားခဲ့တာဖြစ်တယ်လို့ဆိုမာလီဆိုရကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်။အဲ့ဒီမျိုးသမီးနှစ်ယောက်ဟာအကြမ်းဖက်သမားတွေထိန်းချုပ်ထားတဲ့နေရာတွေကိုခီးသွားဖို့အတွက်တလားအတွင်းအလုပ်ကနေခွင့်နေဇက်တိုက်ယူခဲ့ကြတာဖြစ်ပါတယ်။ဇူလိုင်လ24ရက်နေ့ကဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့အယ်ရှာဘတ်အဖွဲ့ကတော့ပြောပါတယ်။အဲ့ဒီတိုက်ခိုက်မှုကြောင့်မိုဂါဒီရှုမြို့တော်ဝန်အဗ်ဒရာမန်အိုမာအော့စမန်နဲ့သူ့ရဲ့မြို့တော်အုပ်ချုပ်ရေးအဖွဲ့ကတခြားတာဝန်ရှိသူတွေပါဝင်စုစုပေါင်းလူ၈ယောက်တည်ဆုံးခဲ့ပါတယ်။မိုဂါဒီရှုမြို့တော်ဝန်ကတော့ဒီတိုက်ခိုက်မှုတွင်မှရခဲ့တဲ့ဒဏ်ရာတွေကြောင့်ဩဂတ်စ်လ10ရက်နေ့ကကာတာနိုင်ငံမှာတည်ဆုံးသွားခဲ့ပါတယ်။ VOA ဆိုမာလီဌာနရဲ့စုံစမ်းမှုအရတော့ဒီမျိုးသမီးနှစ်ယောက်စလုံးဟာဒေသန္တရအစိုးရအဖွဲ့မှအလုပ်လုပ်နိုင်ဖို့အတွက်နာမည်လွှဲပြီးတော့ပေးခဲ့ကြတာလို့တည်ရပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ကတောက်ကြနေညနေပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံအနှံ့ပြားမာဒီရဲ့ပိုင်းတွင်မိုးအပြင်းထန်ရွာသွန်းတာကြောင့်မွန်ပြည်နယ်တွင်းမြေကြီးပြည်တောက်နေပြူနေအိမ်ပျက်စီးပြီးလူသေဆုံးမှုတွေရှိတယ်လို့မွန်ပြည်နယ်အစိုးရတာဝန်ရှိသူတွေကပြောပါတယ်ဒီကနေ့နောက်ဆုံးရရှိတဲ့သတင်းတွေအရမွန်ပြည်နယ်ပေါင်မြို့နယ်မှာမိုးတဲမြေပြုံမှုတွေကြောင့်အိမ်နေပြူကြရာကအနည်းဆုံးလူ73ဦးရဲ့အလောင်းကိုဆယ်ဦးရရှိထားပြီးကယ်ဆယ်မှုတွေဆက်လုပ်နေတယ်လို့ပေါင်မြို့နယ်ဒုတိယမြေသားဦးစင်မှုဦးတင်တောင်ဦးက VOA ကိုပြောပါတယ်
ဒီတက်လို့ကရဲတောင်းမီဇာကားလမဘောရှိတဲ့ကားကုန်ကားနဲ့ကားလေး3စီးပေါ့အဲ့မှာကားလမ်းအောက်မှာရှိတဲ့ဆော့ဦးတွေပါပေါ့တခါရဲပါပြီးမှပြီးသွားပေါ့နော်ဓာတ်ပေါ်တော့လုံးဆိုတော့ဓာတ်ပေါ်ကြီး73ဦးပေါ့73ဦးဒဏ်ရာရတဲ့သူက20ဦးပေါ့ဘော်လုံးဆေးရုံပို့ထားပါတယ်ဒီလိုအိမ်ကြီးကတော့အိမ်တော်စု14ပေါ့အိမ်14လုံးပေါ့ဟောအိမ်14လုံးကတော့မြေပြီထားတဲ့နေထိုင်မှုမှာရှိပါရော
မုန်ပြင်းနဲ့ကင်းပြင်းနဲ့ပဲကိုးတိုင်းနေမှာမနှက်ပြန်အထိမိုးအဆက်မပြတ်ရွာသွန်းမယ်လို့မိုးစလညကြိုင်မှုဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်။ဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်အရှင်ကြောင့်မြန်မာနိုင်ငံအနှံ့ပြားမှာမိုးရွာသွန်းနေပြီးမော်လမြိုင်ရန်ကုန်လမ်းမပေါ်မှာတောင်ပြိုလာတဲ့အပြင်ပြည်내အတွင်းကတခြားမြို့တွေမှာလည်းရေကြီးရှမ်းမှုတွေဖြစ်ပေါ်နေပါတယ်။အခုလအတွင်းမိုးတဲထန်စွာရွာသွန်းမှုတွေကြောင့်မြန်မာပြည်နေရာအတော်များများမှာရေပိသင့်ပြီးသူတောင်းနဲ့ချီပြီးရှိနေပါပြီ။ပြီးခဲ့တဲ့လအတွင်းမှာလည်းကချင်ပြည်နယ်နဲ့မကွေးတိုင်းတို့မှာမိုးအဆက်မပြတ်ရွာသွန်းပြီးရေကြီးရှမ်းမှုတွေဖြစ်ခဲ့တာမှာတောင်ကြီးချောင်းချောင်းလူ3ဦးသေဆုံးသွားခဲ့ပါတယ်။
ဟောင်ကောင်ကဆန္ဒပြတဲ့သူတွေဟာနောက်ထပ်သတင်းပတ်ကုန်ဆန္ဒပြပွဲတွေကိုဒီကနေ့မှစတင်လိုက်ပါတယ်။ပုံမှန်အဖြစ်တော့ဆန္ဒပြပွဲတွေကိုစနေနေ့မှလုပ်လို့ရှိပေမဲ့ဒီတစ်ပတ်မှာတော့ဆန္ဒပြပွဲကိုတရက်စောပြီးတော့လေစိတ်မှလုပ်ခဲ့တာဖြစ်ပြီးတော့ဆန္ဒပြတဲ့သူထောင်ထဲချီပြီးတော့ပါဝင်ခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေကသူတို့ရဲ့ဒီမိုကရေစီပြည်ပင်ပြောင်းလဲရေးအတွက်တောင်းဆိုနေရတဲ့ကိုခီးသွွားတွေသတိပြုမိလာအောင်လုပ်တဲ့အနေနဲ့အခုလိုလေစိတ်မှဆန္ဒပြခဲ့ကြတာပါ။အမေရိကန်ပါဝင်နိုင်ငံတော်များများကတော့ဟောင်ကောင်ကိုသွားကြမဲ့သူတို့ရဲ့နိုင်ငံသားတွေကိုခီးသွွားသတိပေးချက်တွေထုတ်ပြန်ထားပါတယ်။အခုဆိုရင်ဟောင်ကောင်ဆန္ဒပြပွဲတွေဟာ၃လတည်းကိုရောက်လာပြီဖြစ်ပြီးတရုတ်ဆိုရကတော့တိုက်ခန့်ဆန္ဒပြပွဲတွေကိုအနောက်နိုင်ငံတွေကအထောက်ပံ့နေပေးနေတာဖြစ်တဲ့ဆိုပြီးပြောပါရယ်ဒါပေမဲ့လည်းအနောက်နိုင်ငံတွေရဲ့နိုင်ငံရေးသမားတွေစီကနေဆန္ဒပြပွဲကိုထောက်ခံကြောင်းပြောထားတဲ့ကြေညာချက်ကလွှဲရင်တခြားအထောက်အထားတွေတော့ပြသနိုင်ခြင်းမရှိခဲ့ပါဘူးဆန္ဒပြပွဲတွေကတခါတရံမှအကြမ်းဖက်မှုတွေအထိဖြစ်ခဲ့တာကြောင့်အခြေအနေတွေကတော့တင်းမာနေဆဲဖြစ်ပါရယ်ဒီနိုင်ငံပြည်မာကြီးကိုတရားခံလွှဲပြောင်းရေးဥပဒေကြမ်းကြောက်ပြီးခဲ့တဲ့ဇွန်လကစပြီးတော့ဟောင်ကောင်မှာနိုင်ငံရေးမတည်မငြိမ်တွေဖြစ်ပြီးဆန္ဒပြတာတွေဖြစ်လာခဲ့ပြီးတော့အဲဒီကနေဒီမိုကရေစီပြည်ရင်ပြောင်းလဲရေးလှုပ်ရှားမှုအသွင်ဖြစ်ပြောင်းလဲလာခဲ့တာဖြစ်ပါတယ်ခင်ဗျာ
India အုပ်ချုပ်မှုအောက်မှာရှိတဲ့ကက်ရှမီးရ်ဒေသမှာမကြုံမှုတဲ့အတိုင်းအတာနဲ့ပိတ်ဆို့ကန့်သတ်မှုတွေလှုပ်ဆောင်ထားတဲ့အချိန်မှာပဲဒီဒေသဟာခေတ်သစ်တစ်ခုစီကိုဥတီသွားနိုင်မှုအစပြုနေပြီဖြစ်ကြောင်းဝန်ကြီးချုပ်နရင်ဒရာမိုဒီကသတိပေးပြောကြားလိုက်ပါတယ်။ဒီဒေသကိုအထူးကိုပိုင်အုပ်ချုပ်ခွင့်ရဒေသအဖြစ်သတ်မှတ်ထားတဲ့ဥပဒေကိုဖျက်သိမ်းပြီးဗဟုအစိုးရရဲ့အုပ်ချုပ်မှုအောက်မှာထားလိုက်တဲ့သူ့အစိုးရရဲ့ဆုံးဖြတ်ချက်ကိုဝန်ကြီးချုပ်မိုဒီကခုခံပြောကြားနေတာပါ။ဒီလိုလှုပ်ဆောင်ခြင်းအပြင်ကက်ရှမီးဒေသကအကြမ်းဖက်ဝါဒနဲ့ခွဲထွက်ရေးဝါဒတွေကိုတိုက်ထုတ်ပြစ်ရာရောက်စေကြောင်းဝန်ကြီးချုပ်ကပြောပါတယ်။ဒေသခံတွေအနေနဲ့လည်းအခက်အခဲဆင်ခုံမှုတွေမရှိဘဲသူတို့ရတဲ့အခွင့်အရေးတွေကိုအပြည့်အဝရရှိမှာဖြစ်ကြောင်းသူကပြောပါတယ်။အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံစလုံးကပိုင်ဆိုင်ကြောင်းပြောဆိုနေကြတဲ့ဒီကက်ရှမီးဒေသမှာဆယ်စုနှစ်သုံးခုကြာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေကိုပါကစ္စတန်ကနောက်ွယ်ကနေဖန်တီးလှုပ်ဆောင်နေတာဖြစ်ကြောင်းအိန္ဒိယအစိုးရကဆွဆွဲပြောဆိုနေတာပါ။လက်တလုံးအခြေအနေအောက်မှာကက်ရှမီးဒေသရဲ့ဆက်သွယ်ရေးအားလုံးကိုဖျက်တောက်ထားတာကြောင့်အိန္ဒိယနိုင်ငံအတွင်းမွတ်စလင်အများစုနေထိုင်တဲ့တခုတည်းသောပြည်နယ်မှာဖွံ့ဖြိုးမှုတွေအလုအကန့်တွေနဲ့ကောင်းမွန်တဲ့အစိုးရအုပ်ချုပ်မှုတွေရရှိမယ်ဆိုတဲ့ဟိန္ဒူအမျိုးသားရေးဝါဒီအစိုးရရဲ့ပြောဆိုမှုတွေပေါ်ဒေသခံတွေဘလို့တုံ့ပြန်မယ်ဆိုတာတော့မသိရသေးပါဘူး။အင်တာနက်နဲ့ကေဘယ်ရုပ်သံအစီအစဉ်တွေကိုဖျက်တောက်ထားတာကြောင့်ဝန်ကြီးချုပ်ရဲ့မိန့်ခွန်းကိုဒေသခံတွေကရေဒီယိုကတဆင့်ပဲနားထောင်ဝင်ရခဲ့ကြပါတယ်။
Pacific ဘုတ်ရာအတွင်းဖြစ်နေတဲ့ကြီးမားတဲ့တိုက်ဖုန်းမုန်တိုင်းကြီးတစ်ခုဟာအာရှတိုက်ကအမျိုးကြီးထော်မြများကိုဥတီနေတယ်ဆိုပြီးတော့မိုးလေဝသဇလဗေဒပညာရှင်တွေကပြောလိုက်ပါတယ်လက်ကီမားတိုက်ဖုန်းမုန်တိုင်းကြောင့်အရှိဘက်ကန်ယူရန်ကတရုတ်နိုင်ငံအရှိဘက်ကန်ယူရန်ကဇီချန်းပြည်နယ်မှာမိုးတဲထန်စွာရွာသွန်းပြီးတော့ဒီကနေ့မှာတော့တရုတ်အာဏာပိုင်တွေကအနီရောင်အဆင့်သတိပေးချက်ထုတ်ပြန်ထားပါတယ်မုန်တိုင်းကြောင့်တရုတ်နိုင်ငံနဲ့ထိုင်ဝမ်မှာလေယာဉ်ခီးစင်တွေလည်းပြတ်သွားခဲ့ပါတယ်နောက်ထပ်တိုက်ဖုန်းမုန်တိုင်းတစ်ခုဖြစ်တဲ့ Cruiser တိုက်ဖုန်းမုန်တိုင်းကြောင့်မာရီယာနာကျွန်းမြောက်ပိုင်းနဲ့ဂွမ်ကျွန်းတွေမှာမိုးကြီးကျယ်ရွာသွန်းခဲ့ပြီးတော့ဒီမုန်တိုင်းဟာအခုသတင်းပတ်အခုံမှာဂျပန်နိုင်ငံကိုဥတီသွားမယ်လို့ခန့်မှန်းရပါတယ်။မနေ့ကသောရက်နေ့ကတော့လက်ကီမာတိုင်ဖုန်းမုန်တိုင်းရဲ့လီတိုင်နှုန်းဟာတနိုင်ကို240ကီလိုမီတာရှိခဲ့ပြီးတော့ Cruiser တိုင်ဖုန်းမုန်တိုင်းကတော့185ကီလိုမီတာရှိခဲ့ပါတယ်။ဒီမုန်တိုင်းတစ်ခုဟာအလွန်ကိုနှိကပ်ပြီးတစ်ခုအပေါ်တစ်ခုအပြန်လန်တက်ရောက်မှုတွေရှိနေတာကြောင့်သူတို့သွားမယ်လမ်းကြောင်းကိုခန့်မှန်းဖို့ခက်ခဲစေတယ်လို့လည်းမိုးစလပညာရှင်တွေကပြောပါတယ်ခင်ဗျာ။
ဆော်ဒီအာရေဗျနိုင်ငံမက္ကာမြို့အစ္စလာမ်ဘာသာဝင်တွေရဲ့အထွတ်မြတ်ဆုံးနေရာတစ်ခုဖြစ်တဲ့ဟတ်ချ်ဖျားပူးပွဲတော်မှာကမ္ဘာအရေးအယက်ကမွတ်စလင်နှစ်တန်းကျော်စုဝေးရောက်ရှိနေပါတယ်ဒီကနေ့စတင်ကြရောက်ပြီး9ရက်တာကျင်းပတဲ့ဖျားပူးပွဲတော်ကိုရောက်လာကြတဲ့မွတ်စလင်တွေဟာမက္ကာမြို့ရဲ့အထင်ကြီးဗလီကြီးအလယ်ကခဘာလို့ခေါ်တဲ့အနက်ရောင်4000ပုံစံအဆောက်အဦကြီးကိုလက်ဝဲရက်ခုနှစ်ကျင်းပတ်ပြီးဆုတောင်းခဲ့ကြပါတယ
်တောက်ကြညနေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုရင်းဦးဆုံးတောက်ကြညနေခင်းရဲ့ထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီရဲ့အစီရင်ခံစာကိုဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာမဲခွဲအတီးပြုတ်လိုက်ပါပြီ။ဒါကြောင့်နောက်တစ်ဆင့်အနေနဲ့အခြေခံဥပဒေပြင်ဆင်ရေးဥပဒေမူကြမ်းတရက်ထွက်လာအောင်ကော်မတီကဆက်လုပ်သွားမယ်လို့ပူးပေါင်းကော်မတီဥက္ကဋ္ဌကပြောပါရယ်။ဒီလိုမျိုးအတီးပြုတ်လိုက်တဲ့အပေါ်မှာတက်မတော်နဲ့ကြန့်ခိုင်ရေးပါတီတို့ကရောဘလို့များမြင်ပါသလဲဆိုတာကိုတော့ဒီကနေ့ပြည်ထောင်စုလွှတ်တော်အစည်းအဝေးကိုစောင့်ကြည့်ထားတဲ့ VOA သတင်းတောက်မတ်မေခစူးစီးတင်ပြထားတာနားဆင်ပါရှင်။
2008ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီရဲ့အစီရင်ခံစာကိုဒီကနေ့ကျင်းပတဲ့ပြောင်စုလွတ်တော်အစည်းအဝေးမှာမဲခွဲဆုံးဖြတ်တာမှာထောက်ခံသူဦးရေ400ကျော်ရှိတာကြောင့်အစီရင်ခံစာအတည်ဖြစ်သွားတာပါအခုလိုအတည်ပြုပြီးဖြစ်တဲ့အတွက်အခြေခံဥပဒေပြင်ဆင်တဲ့ဥပဒေကြမ်းပေါ်ပေါက်ရေးဒုတိယပိုင်းတာဝန်ကိုကော်မတီကဆက်ပြီးတာဝန်ယူဆောင်ရွက်ရတော့မှာပါကော်မတီအနေနဲ့သက်ဆိုင်ရာအစိုးရအဖွဲ့အစည်းတွေအစိုးရအဖွဲ့ကိုယ်စားလှယ်တွေပညာရှင်တွေနဲ့ဆွေးနွေးညှိနှိုင်းပြီးဖွဲ့စည်းပုံပြင်ဆင်ရေးဥပဒေကြမ်းတရက်ကိုရေးဆွဲပြီးတော့လွှတ်တော်ကိုတင်သွင်းရတော့မှာဖြစ်ပါတယ်။အစီရင်ခံစာကိုဆွေးနွေးကြတဲ့လွှတ်တော်ကိုယ်စားလှယ်တွေရဲ့အမြင်သဘောထားတွေနဲ့ပတ်သက်လို့ဘလို့ဆက်လုပ်သွားမယ်ဆိုတာပူးပေါင်းကော်မတီဥက္ကဋ္ဌဦးထွန်းထွန်းဟင်ကဒီကနေ့လွှတ်တော်မှာအခုလိုပြောဆိုသွားခဲ့ပါတယ်
။အခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီရဲ့အစီရင်ခံစာပေါ်မှာဆွေးနွေးခဲ့ကြတဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်ကြီးများရဲ့ဆွေးနွေးချက်များကိုအခြေခံ၍လေ့လာသုံးသပ်ကြည့်ပါကဆွေးနွေးပုံ၃မျိုး၃စားဖြင့်ဆွေးနွေးချားကြသည်ကိုတွေ့ရှိရပါတယ်။၎င်းတို့ကတော့လေ့လာတွေ့ရှိချက်အစီရင်ခံစာပေါ်ကကြီးထောက်ခံဆွေးနွေးခဲ့ကြပါတယ်။ခခွေကန့်ကွက်ဆွေးနွေးခဲ့ကြပါတယ်။ဂန့်ငယ်အကြံပြုဆွေးနွေးတင်ပြခဲ့ကြတာပဲဖြစ်ပါတယ်။ကောင်းမွန်ရှင်းလင်းတဲ့တင်ပြနိုင်ရှင်းလင်းတဲ့တင်ပြချက်ကိုတင်ပြနိုင်မှာမဟုတ်တဲ့ကြွယ်ကျွန်တော်ရဲ့ပြင်ဆင်ရေးပူးပေါင်းကော်မတီအနေဖြင့်ထပ်မံရှင်းလင်းတင်ပြလိုခြင်းမရှိပါအစည်းအဝေးစာပေါ်မှာ ထောက်ခံခြင်းကန့်ကွက်ခြင်းတို့အပေါ်ရှင်းလင်းတင်ပြလိုခြင်းမရှိဘဲတော်တော်ကိုယ်စားလှယ်ကြီးများရဲ့အကြံပြုချက်ပြားအပေါ်မှာတော့တရားစွာမှတ်သားနိုင်ယူထားပြီးရှေ့လုပ်ငန်းစဉ်ဖြစ်တဲ့ဥပဒေကြမ်းရေးဆဲခြင်းတွင်ထည့်သွင်းစဉ်းစားသွားမည်ဖြစ်ပါကြောင်းအတိပေးပြောကြားလိုပါတယ်
2008ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းချိန်ကတည်းကစပြီးကန့်ကွက်ခဲ့တဲ့တက်မတော်ဘက်ကတော့ဒီဆင့်ရောက်လာတဲ့အချိန်ဘလို့သဘောထားရှိလဲဆိုတာကိုတက်မတော်သားလွှတ်တော်ကိုယ်စားလှယ်အစုဖွဲ့ခေါင်းဆောင်ဗိုလ်မှူးချုပ်မောင်မောင်ကအခုလိုပြောဆိုသွားခဲ့ပါတယ
်ကျွန်တော်တို့ကဒီစင်နာဆောင်ကိုဒီပြည့်ရဲ့ကိစ္စနဲ့ပတ်သက်ပြီးဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကတော့ဒီဆွေးနွေးကလည်းမရောဆွေးနွေးမဖြစ်ဘူးဘာမှပြကြပြောစရာမရှိဘူးသူတို့ဒီဟာကိုပြင်းနဲ့ခံပုံစံနဲ့ရန်ရွယ်သွားပြီးတော့ဥနိုင်ငံရဲ့ချိုးချာငါဒီလခံရည်မှုကိုထိခိုက်လာနိုင်တဲ့အမှုတွေဆိုတော့ကျွန်တော်တို့အနေနဲ့စိုးရိမ်စရာဖြစ်တယ
်ပါတီခေါင်းဆောင်အများစုကတက်မတော်သားဟောင်းတွေဖြစ်ကြတဲ့ပြည်အောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလည်းလက်ရှိလုပ်နေတဲ့အခြေခံဥပဒေပြင်ဆင်ရေးလုပ်ငန်းစဉ်ကိုတောက်လျှောက်ကန့်ကွက်လာတာဖြစ်ပြီးလက်ရှိအဆင့်မှာလည်းငကိုပြောထားပူးတဲ့သဘောထားအတိုင်းပဲဆက်ပြီးရည်တည်နေစေဆိုတာကိုပါတီရဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးတောင်အေးတရင်တော့တွေကိုပြောတာကထင်ရှားပေါ်လွင်နေပါတယ်
။ကုလူဂျင်းနဲ့ဆန္ဒတွေကိုအဲ့ဒီကိုစူးစီးပြီးတော့လုံးမယ်ဆိုတာပြင်တိပြင်တိုက်တဲ့ဟာကိုတင်ပြီးတော့မှဖွဲ့စည်းပုံချိန်ကောင်းတွေပြင်မှပြောင်းပါ။အဲ့ဒီကတော့ဥပဒေနဲ့အညီဆက်သွားဖို့ပဲရှိတယ်လေ။ဟုတ်လား။ဥပဒေပြဋ္ဌာန်းချက်တွေနဲ့အညီသွားမှာ။အင်္ဂရုပြီးထားတဲ့ဥပဒေမူကြောင်းလည်းဥပဒေမူကြမ်းနေတင်ထားပြီးသားဖြစ်တဲ့အတွက်သူပြဋ္ဌာန်းတတ်တဲ့433 34 35 36 ਲੈ သွားဖို့ပဲအင်္ဂရုကတောင်းဆိုပါမှာ။ဟုတ်ကဲ့အတဖက်ကလည်းဒီမှာဥဒေမညီတဲ့လမ်းကြောင်းကိုသွားလေဒီအန်ကယ်တော့ဝေးသွားလေဒီ
တက်မတော်နယ်ပြည်ခိုင်ဖြိုးပါတီတို့ရဲ့ဒီကနေ့ပြောဆိုချက်တွေထဲမှာရှေ့ဆက်လုပ်မဲ့လုပ်ငန်းစဉ်တွေအပေါ်သူတို့ရဲ့သဘောထားနဲ့ဘာဆက်လုပ်သွားမလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမပါသေးပါဘူးမကြခင်မှာ45ဦးကော်မတီအစည်းအဝေးတွေပြန်လုပ်ပြီးဥရေချန်ရေးဆွဲတာနဲ့ပတ်သက်လို့အသေးစိတ်ဆွေးနွေးတိုင်ပင်သွားမယ်လို့ပူပေါင်းကော်မတီဥက္ကဋ္ဌဦးထွန်းထွန်းဟိန်ကပြောဆိုထားပါတယ်ရှင်
ဒါကတော့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလွှတ်တော်တွင်ဆောင်ရွက်နေမှုအခြေအနေကိုမတ်မေခါစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရခိုင်ပြည်နယ်ဘက်ကသတင်းဆက်ချင်ပါတယ်။ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကကြေးရွာအုပ်ချုပ်ရေးမှုတအူးရဲ့နေအိမ်ကနေမူးယစ်ဆေးတွေနဲ့လက်နက်ခဲယံတွေတင်စီရမိတယ်လို့တပ်မတော်ကပြောပါတယ်။အဲ့ဒီအုပ်ချုပ်ရေးမှုနဲ့မိသားစုဟာသူတို့နေအိမ်ကနေထွက်ပြေးတိမ်းရှောင်သွားပြီးတဲ့အချိန်လုံခြုံရေးတပ်ဖွဲ့ဝင်တွေကဝင်ရောက်ရှာဖွေတဲ့အခါမှာတော့ဘားတွေကိုတင်းစီရမိတယ်ဆိုတာကိုသတင်းထုတ်ပြန်တာပါ။အဲ့ဒီရွာတွင်းမှာတော့တပ်ကနေရာယူထားပြီးတော့ရွာသူရွာသားတွေကဖုန်ကြီးကြောင်မှခိုလုံနေရတယ်လို့ဒေသခံလွှတ်တော်ကိုယ်စားလှယ်ကပြောပါတယ်။အကြောင်းစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်ရတိတောင်မြို့နယ်တွင်ရက်ခုံတန်ကြေးရွာအုပ်ချုပ်ရေးမှုနေအိမ်ကိုလုံခြုံရေးတပ်ဖွဲ့ဝင်တွေဝင်ရောက်ရှာဖွေတာမှာ WY စာရမ်းမှာစိတ်ကြွယူသောဆေးပြားတွေနဲ့စစ်လက်နက်ပစ္စည်းတွေတင်စီရခဲ့မိတယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ယုံကနေမနေ့ကရက်စွဲနဲ့သတင်းထုတ်ပြန်ထားတာပါဒီလိုရှာဖွေတဲ့အခြေအနေကိုအနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွေရဘူမူကြီးဝင်းစောဦးက FUA ကိုခုလိုပြောပါတယ
်အဲ့ဒီကနေကျန်တဲ့ဒီရှိတဲ့ပုံတွေမှာအတင်းပြပြနေတာလေတက်နေလို့ရှာဒါနဲ့အမှန်တကယ်ကြည့်ရမယ်။ဘာလို့ဖြန်းပြီးတာမှာသုံးပေါင်းဟောတာ3000ကျော်ဖြန်းပြရမယ်။ဒါမျိုးကြီးကလုံးဒီကတည်းကထောက်တာဒီကတော့ပြောအောင်ချိုးနေလို့ရတယ်။ဒီမဆက်ဆက်နေတဲ့လူတွေများကြီး
ဆက်သွေးရေးလိုင်းခက်ခဲကြောက်အတန်ကြီးလင်မှုမရှိတာကိုသိခံပါခင်ဗျာတမတော်ရဲ့သတင်းထုတ်ပြန်ချက်ထဲမှာရွာသားတို့သတင်းပေးပို့ချက်ရကြေးရွာတာဝန်ရှိသူတွေနဲ့အတူလက်တပြတ်ဝင်ရောက်ရှာဖွေတာမှာ WY စာရမ်းမှာစိတ်ကြွယူသူဆေးပြား2တန်း5သိန်းခန့်ကျိုးဆွဲလက်ပစ်ပုံ36လုံး icon 52လုံးမိုင်းပြုတ်လို့ဖို့အသုံးပြုတဲ့ကွန်ကျူပွ23ချောင်းဘောစိရောနှောထားတဲ့ရန်ထုတ်တပိတ်တာက2ထုတ်နဲ့ဆက်ဆက်ပစ္စည်းတွေတင်စီရခဲ့မိတယ်လို့ဖော်ပြထားပါတယ်ကြည်ရွာအုပ်ချုပ်ရေးမှုနဲ့မိသားစု9ဦးတို့ဟာဩဂုတ်လ3ရက်နေ့မှာထွက်ပြေးတင်းချောင်သွားကြပြီးမှစစ်တပ်ကအိမ်တွင်ဝေရောက်ရှာဖွေတာဖြစ်ပြီးတင်းချောင်နေတဲ့ကြည်ရွာအုပ်ချုပ်ရေးမှုကိုဥပဒေနဲ့ညီအမှုဖွင့်ထားပြီးတော့ဂွင်းဆက်တရခန်းတွေဖော်ထုတ်ရမိရေးအတွက်ဆောင်ရွက်နေတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်သမီးလှရွာဟောင်းလို့ခေါ်တဲ့ရက်ခုံတန်ကြေးရွာမှာမနေ့ကတည်းကသမတော်ကနေဝင်ရောက်စစ်ဆေးနေတာဖြစ်ပြီးလက်ရှိအခြေအနေကိုရသိတမြို့နယ်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်တော်ခင်စိုးဝေကအခုလိုပြောပါရယ
်အခုလောလောဆယ်မှာသမီးလှရွာဟောင်းမှာတော့တမတော်သားတွေနေပြီးတော့ဆက်တုံနဲ့ရောက်နေပါတယ်ရွာကယောက်ျားတွေကခက်ပြေးတော့ပြီးအမျိုးသမီးနဲ့ခလေးတွေ300လောက်ကတော့ဖုန်ကြီးကြောင့်မှခိုးအောင်နေတယ်ဆိုတော့ရောသားတွေဖုန်ဆဲစကားအရာပြီးရပါတယ်ဒီမနေ့ကစပြီးတော့ဖုန်ကြီးကြောင့်ကနေရောသေးကိုပေါ်လို့လာလို့မရဘူးဆိုတာပြီးရပါတယ်
Aladu Buddhiram Yuna Pian Chang Jiwama Tawan Tan Sang Nida Mula Dambia Changsia Niso Lingu Yamasitakani Matingalu Pansi Sisi Yama Elenaga and Pone Setu Nida Sura Chalagu Tushi Yajang Tamaro Pekatrin Topian Tavare Changsia Niso Lingha Tamaro Trin Chaladrigu E Peku Pipu Nida Sura Atautari Sisi Tushi Yadelu Pumuji Winsa Uga Piovare စစ်စေးခန့်ရတဲ့ចောင်းစရာကိုអង្គឡា 6 Lashima Matenga Mune Pansi Kayadu, Teakunse Joshini Vilu, Jakain Tainda Mune Mia, see you yet, say in Kavu Chema, Pobia Tawa, Rekamia.
Kunai go in, the imbebo get up, Chabarishin, Sabido, Shambine Dima, the Soya Dane, Shamia Daduja, Taiwe Pinidi, a chinid drinko dimbia pejamare, Shambine, Dian Mune Dima, Soya Dane, Shambi Demero, SSA, Miao Binoja, Dia Bindu, Taiwe Pibara Jau, and Nezon Dida can Lia Joha, Ne Nego Sunquabido, Pony Jaunima, Doya Kuluni Jayabare, Diganeti Len, Nepat Dadri, Jama, see Dima Muri Shinidelu, Dida caniga, Piosu Bimelu, Demerone, SSA.
မြောက်ပိုင်းဘက်ကတော့အစိုးရညဉ့်ညံ့ရေးအဖွဲ့ကနေတဆင့်ညှိနှိုင်းနေတယ်ဆိုပြီးပြောပါတယ်သတင်းပြေဆုံးကတော့ တော့လာဖုန်းကြီးကျောင်းမှာ94ကျော်ရှိတယ်အဲဟိုမန်းကြီးကျောင်းမှာလဲ94ကျော်ရှိတယ်ဟိုမန်းမှာအာလုံမှုကျောင်းမှာတရားနဲ့အဲ94ကျော်နောက်ဟိုနံပင်ဆိုတာရှိတယ်နံပင်ရွာမှာလဲရှိလို့ပြောတာအဲ့ကျောင်းတော့ကျွန်တော်တို့မရောက်ခဲ့ဘူးအဲ့မှာလဲတရားဖုန်းဆက်တရားဖုန်းဆက်လေးလို့ပြောတာပဲအဲ့ရွာနာမယ်တွေတော့လောက်တော့ဟိုမန်းလို့ဆိုတာအဲ့မြို့ဝန်ဖို့ရွာပဲ
ဘာဟုံးကြီးကြောင်းပဲဘောလို့ဖဲတော့သူအဲ့အဲ့ဘုံကြီးကြောင်းကပဲဆန္ဒဒီခါပါ냐သုတ်ပြီးတယ်ပြီးတော့အဲ့ရွာခံလူတွေပဲသူ့ဟိုဟာထုတ်ပြီးထားတာရှိတာဒေတာတွင်လက်ရှိအခြေအနေကိုသူကအခုလိုဆက်ပြောပါတယ်တိုက်ပွဲကတော့ဟိုတက်6ရက်နေတော့ကပဲဖြစ်တာဒါပေမဲ့ဒီတပ်မတော်ဘက်ကလည်းသုတ်ပြီးဘူးဟိုဘက်ကလည်းရှိဆက်ရှိနေရည်ဆိုတော့ဒီနေ့ကတည်းကရှိနေတယ်ဆိုတော့သူက
ဒီနေ့ထုတ်မြောက်ရီသတင်းစာမှာတော့တယံမျိုးနဲ့နတ်ပင်ကျေးရွာအနီးမှာနေမြေလုံကျွေးဆောင်ရွက်နေတဲ့တမ်ပရိုစစ်ကြောင်းနဲ့နေမြေကျော်လွန်လှုပ်ရှားနေတဲ့ SSA ဝဟိုင်းခြေဆိုင်SSA မြောက်ပိုင်းအဖွဲ့ဟာဒီလ3ရက်နေ့ကနောင်မိန်ကွန်ဟုံးနဲ့တောလောက်ကြေးရွာကအရသား22ရောက်လေးရက်နေ့ကတရန်မိုင်းကောင်ကာလာမှာအရသား15ရောက်ကိုအကြောင်းမဲ့ဖမ်းဆီးခဲ့ကြောင်းဒါကိုဒေသခံပြည်သူတွေကသတင်းပေးလာတဲ့အတွက်လိုက်လံရှင်းလင်းစဉ် 6ရက်တိုးတက်ရေးပါတီSSPP SSA မြောက်ပိုင်းရဲ့ပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးဆိုင်းစုကတော့ဒင်းကျမြေတွေဟာသူတို့ပုံပန်သွားလာနေတဲ့နယ်မြေဖြစ်ကြောင်းနဲ့အရက်သားတွေကိုဖမ်းဆီးတာကလည်းဆေးစစ်ချက်အရမူရစီဝါ300သူတွေဖြစ်လို့ဖမ်းဆီးတာဖြစ်ကြောင်းပြောပါတယ်
သူကမူရစီဝါနဲ့ပတ်သက်နေရတယ်အဲ့ဒီဟာတွေမူရစီဝါတရိစ္ဆာန်တွေပြည့်စုံနေတာပဲကျွန်တော်တို့ကပြန်လို့မှာပါဒီဟာလိုက်တိုက်နေတော့ပိုဝါဆိုးမှာပေါ့
အဲ့ဒါနဲ့တော့အဆက်လာရမှာပြီးဘူးမိုးကွာစီမှာပဲဖြစ်တယ်ဒီဘလူလာတဲ့ဒီစီးပွဲတွေညာလဲပြန်ပွားသွားနိုင်ကြတာမကောင်းဘူးကျွန်တော်တို့ကတိုက်ပွဲစီပါတယ်ဆိုတဲ့အလိုမျိုးကြတော့ကျွန်တော်တို့ကဟိုဆက်ကျင်ရတိုင်းဌာနချုပ်မလဲကျွန်တော်တို့အကြောင်းပြထားတယ်အရင်းနှီးခုမရှိမလဲကျွန်တော်တို့ကပြင်ပြထားတယ်ဒါဒီကြောင့်ဒီပဲဖြစ်သွားပါတယ်လို့တော့ဒါတော့မဖြစ်ဖြစ်ပါဘူးလို့တော့အဲ
င်အပြစ်ခတ်ရက်စရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးထားပေမဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေးသဘောတူစာချုပ် NCA ကိုတော့လက်မှတ်ရေးထိုးထားတာမရှိသေးပါဘူး။တမ်မတော်ကတော့ပြီးခဲ့တဲ့ဒီဇင်ဘာလကစတင်ပြီးကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်းငါးတိုင်းမှာတစ်ဖက်သက်အပြစ်ရကြောင်းထုတ်ပြန်ထားတယ်လို့ဒီနှစ်နှစ်ဦးပိုင်းမှာလည်း NRPC နဲ့ SSPP SSA မြောက်ပိုင်းအဖွဲ့အစည်းမှာငင်းချမ်းရေးနဲ့ဒေသဖွံ့ဖြိုးရေးအတွက်ဆွေးနွေးတာတွေရှိခဲ့ပါတယ
်။တမ်မတော်ကစီးပွားရေးလုပ်ငန်းအမျိုးမျိုးတည်ထောင်လုပ်ကံနေတဲ့ပေါ်ဒီဝေသောရရှင်တွေဘယ်လိုသဘောထားရှိကြပါသလဲ။တမရော်ပိုင်စီးပွားရေးလုပ်ငန်းတွေကိုထူထောင်ထားတဲ့အဓိကရည်ရွယ်ချက်ကတမရော်ရဲ့တက်တာချောင်ချည်ရေးလုပ်ငန်းတွေအတွက်နဲ့နိုင်ငံတော်စီးပွားရေးကိုတစ်ဖက်တစ်လမ်းကအထောက်အကူပြုဖို့အတွက်ဖြစ်တယ်လို့တမရော်ဘက်ကပြောထားတဲ့အပေါ်မှာရောသဘောတူကြပါသလားတမရော်ကကိုပိုင်စီးပွားရေးလုပ်နေတာရဲ့ကောင်းကျိုးဆိုးပစ်တွေကိုအခုလာမယ့်စနေညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုဆွေးနွေးခြင်းတော့ကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်လူရင်းတူရှင်ပြောဆိုရေးသားပြီးကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-2-3-1-9-9-9လေး၊ email လိပ်စာက burmese@voanews.com ၊ Facebook က VOA Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
။မနေ့ကစနေညတဲ့လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပြသေးရှင်။ VOA ကနေတောက်ကြညနေခင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေည9နာရီထိ Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲထိဓာတ်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။နောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အစီအစဉ်နဲ့မကြခင်ဆုံးသက်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတလှည့်ကြီးညာပေးပါအောင်ရှင
်အမေရိကန်ထက်လွတ်တော်အမတ်တေအနေနဲ့တနက်ကင်ဆန်ဝင်ထိချုပ်ရေးနဲ့ဆိုင်တဲ့ဥပဒေကြောင့်အတီးပြူနိုင်ရေးနှွေရသည်လွတ်တော်ရနာခြင်းကနေပြန်လာပြီးမဲပေးကြဖို့နိုင်ငံတော်ကမြို့တော်ဝန်200ကတောင်းဆိုလိုက်ပါတယ်။ Texas နဲ့ Ohio ပြည်နယ်တွေမှာပြီးခဲ့တဲ့သတင်းပတ်ကွန်မိုင်းတို့ကဖြစ်သွားခဲ့တဲ့ပြစ်ခတ်မှုကြောင့်လူ32ဦးသေဆုံးပြီးတဲ့နောက်မှာမြို့တော်ဝန်တွေကအခုလိုတောင်းဆိုလိုက်ကြတာပါ။အောက်လွတ်တော်က February လမှာအတည်ပြုပေးပြီးဖြစ်တဲ့အဲ့ဒီဥပဒေမူကြောင့်ကိုအထက်လွတ်တော်အနေနဲ့လည်းအမြန်ဆုံးအတည်ပြုပေးဖို့ Republican လူများစုခေါင်းဆောင်နဲ့ Democrat ခေါင်းဆောင်နှစ်ဦးတို့ကိုမြို့ပေါင်း214မြို့ကမြို့တော်ဝန်တွေပါဝင်တဲ့အဖွဲ့ကတောင်းဆိုလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စု Mississippi ပြည်နယ်ကအစားအစာစစ်သူဘူးဆက်ယုံတွေမှာအလွတ်လွတ်ကန်နေတဲ့တရားဝင်အထောက်အထားမရှိတဲ့ရွှေပြောင်းဝင်ရောက်သူ680ကိုအမေရိကန်ရဲနဲ့လူမှုကြီးကြပ်ရေးအိုက်စတာဝန်ရှိသူတွေကပုထုနေ့ကဖမ်းဆီးပြီးနောက်တရက်မှာပဲသူတို့ထဲကတဝက်ကိုလူသားချင်းစာနာထောက်ထားပြီးပြန်လွတ်ပေးလိုက်ပြီဖြစ်ပါတယ်။မြန်မာနိုင်ငံအနှံ့ပြားဒီရဲ့ပိုင်းတွင်မိုးအပြင်းထန်ရွာသွန်းတာကြောင့်မွန်ပြည်နယ်အတွင်းမြေကြီးကြီးပြီးတောင်နေပြိုနေအိမ်ပျက်စီးပြီးလူသေဆုံးမှုတွေရှိခဲ့တယ်လို့မွန်ပြည်နယ်အစိုးရတာဝန်ရှိသူတွေကပြောပါတယ်ဒီကနေ့နောက်ဆုံးရရှိတဲ့သတင်းတွေအရကတော့မွန်ပြည်နယ်ပေါင်မြို့နယ်မှာမိုးသက်မြေပြိုမှုတွေကြောင့်အိမ်တွေပြိုကျရာကအနည်းဆုံးလူ73ဦးရဲ့အလောင်းကိုရှာဖွေတရှိထားပြီးဖြစ်ကြောင်းမြို့နယ်မိသားတပ်ဖွဲ့ကပြောပါတယ်ဟောင်ကောင်ကဆန္ဒပြပွဲတွေဟာနောက်ထပ်သတင်းပတ်ကုန်ဆန္ဒပြပွဲတွေကိုဒီကနေ့မှစတင်လိုက်ပါတယ်ပုံမှန်အားဖြင့်တော့ဆန္ဒပြပွဲတွေကိုစနေနေ့မှစတင်လေးရှိပေမဲ့ဒီတစ်ပတ်မှာတော့ဆန္ဒပြပွဲတွေကိုတည့်ရစောပြီးလေစိတ်မှပြုလုပ်ခဲ့တာဖြစ်ပြီးဆန္ဒပြသူထောင်နဲ့ချီပါဝင်ခဲ့ကြပါတယ်
တောက်ကြညနေခင်းရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လုပ်ရမှုကမက်ခင်ဖြူထွေးဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်အင်ဂျင်နီယာကတော့ဂျိုနာခမင်းဖြစ်ပါတယ်ရှင်။ကျွန်မကဆုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီကြာညာ6နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့နောက်ဆုံးရသတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုတဆုံလေအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.
Thank you.